ွားကောင်းလာကြည့်ပြောဒီနေ့ညနေ3နာရီနဲ့10မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစတက္ကရာဒိဋ္ဌိတော့သိပြီပေါ့တက္ကရာဒိဋ္ဌိဆိုတာဘာလဲပါတယ်သင်္ချာရှိတော့ယုံနာနှစ်ပါခန္ဓာ၅ပါးတို့ကိုပုဂ္ဂိုလ်သတ္တဝါ၅ဟုအသိအမြင်မှားခြင်းဟုတ်ပြီလားသင်္ချာရှိသောယုံနာ၅ပါးခန္ဓာ၅ပါးတို့ကိုပုဂ္ဂိုလ်သတ္တဝါ၅ဟုအသိအမြင်မှားတာကိုတက္ကရာဒိဋ္ဌိတက္ကရာဆိုတာဘာလဲဟမ်သင်္ချာရှိတဲ့ယုံနာနှစ်ပါးအပေါင်းလားခန္ဓာ၅ပါးအပေါင်းလားဟမ်အတူတူပါပဲဆိုတာပါဆိုလိုတာတော့ခန္ဓာ၅ပါးနဲ့ဒီလိုဆိုလို့ကြည့်ရင်ခန္ဓာ၅ပါးမှာယုတ်ခန္ဓာပဲနှစ်ပါးပါလဲနံခန္ဓာကဒါဖြင့်နံခန္ဓာ၄ပါးထဲမှာစေတသိက်ခန္ဓာဘယ်နှပါးပါလဲစေတသိက်ခန္ဓာဘယ်နှပါးပါလဲစိတ်ခန္ဓာဘယ်နှပါးပါလဲစေတသိက်ခန္ဓာ၃ပါးကဘယ်ဟာတွေလဲဝေဒနခန္ဓာသိဉ္ဇခန္ဓာသိခါရခန္ဓာဟုတ်ကဲ့လားဝိရณะခန္ဓာ၊တင်ညက်ခန္ဓာ၊တင်ခါရဲခန္ဓာ၊ဒါဖြင့်စိတ်ခန္ဓာတစ်ပါးကယုတ်ခန္ဓာတစ်ပါးကယုတ်ပဲနှစ်ခုကိုရူပခန္ဓာလို့ဖွဲ့ထားတာလေ။ယုတ်28ပါးဒါဖြင့်စေတသိက်ပဲနှစ်ပါးကိုစေတသိက်ခန္ဓာလို့ဖွဲ့ထားတာလေ52ပါး52ပါးမှာဘယ်စေတသိက်ကဘာခန္ဓာလဲဝေဒနာခန္ဓာဆိုတာဘာလဲခံစားမှုခံစားမှုဝေဒနာစေတသိက်တချို့ရောနေတယ်ခန္ဓာမှုခံစားမှုဝေဒနာစေတသိက်ကိုဘာခန္ဓာလဲမှတ်သားမှုတင်ညာစေတသိက်ကိုသင်္ခါရခန္ဓာကဘာတွေကိုဖွဲ့ထားတာလဲဝေဒနာတင်ညာမှတပါတော့စေတသိက်50ဘုသူကောင်းဆောင်စေတနာကောင်းဆောင်မယ်သင်္ခါရဆိုတဲ့နာမည်ဟာစေတနာရဲ့နာမည်သင်္ခါရဆိုတာပြုလုပ်ခြင်းပြုလုပ်တတ်သောတရားတစုံတရားကာယကံဝစီကံမနောကံဖြစ်ပေါ်အောင်စေသောလုံသောပေးတဲ့တဲကြွတဲ့စေတနာကိုသင်္ခါရခန္ဓာသင်္ခါရလို့ခေါ်တယ်အဲ့ဒီသင်္ခါရကောင်းဆောင်တဲ့စေတသိက်50ကိုသင်္ခါရခန္ဓာဒီတော့ပုဂ္ဂိုလ်သတ္တဝါ၅လို့ယူဆွဲကြတာဘယ်ဟာကိုယူဆွဲတာလဲသင်္ချာရှိတော့ဒီလိုဆိုရင်ခန္ဓာ၅ပါးတော့မစွဲဘူးပေါ့ဟမ်စွဲတယ်လားဘယ်ခန္ဓာကိုစွဲတာလဲ၅ပါးလုံးခန္ဓာ၅ပါးလုံးကိုစွဲသလားသိလို့စွဲတာလားမသိလို့စွဲတာလားသိရင်ဘယ်လိုသိရမလဲသိရင်ဘယ်လိုသိရမလဲ ဒုက္ခပဲယုတ်ကိုယုတ်လို့သိရင်မှန်သလားမှားသလားမှန်ပါဘူးဗျာ။ဩနံကိုနံလို့သိရင်တော့ခံစားမှုကိုခံစားမှုလို့သိရင်တော့မှတ်သားမှုကိုမှတ်သားမှုလို့သိရင်တော့စိတ်စောတက်ကြွတဲ့သဘောကိုစိတ်စောတက်ကြွတဲ့သဘောလို့သိရင်တော့အဲ့ဒါလို့သိလို့ရှိရင်တက္ကရာဒိဋ္ဌိခေါ်တယ်မဟုတ်လားမှန်ပါဘူးဗျာ။ဟမ်မှန်ပါဘူးမခေါ်ဘူးလားဘာလို့ခေါ်တော့သမ္မာဒိဋ္ဌိမှန်စွာသိမြင်မှုဟုတ်တယ်မဟုတ်လားမှန်စွာသိတယ်ဆိုတာအရှိတဘာဝအတိုင်းသိတာဒီလိုမဟုတ်လားမှန်စွာသိတယ်ဆိုတာဘယ်လိုလဲနားနေတာကိုနားနေတယ်လို့သိရင်ဟုတ်ကလားဘာကြောင့်ရှိတာကဘာလဲဒါပြင်သိတာကဘာလဲအဲ့တော့ရှိတာကိုရှိတဲ့အတိုင်းသိတော့သမ္မာဒိဋ္ဌိမှန်စွာသိမြင်မှုငါနာလိုက်တာငါဒုနာလိုက်တာငါခါကြိုက်လိုက်တာလို့သိရင်တော့ဟုတ်ကလားဘာကြောင့်ရှိတာတခြားသိတာတစ်မျိုးဖြစ်လို့ဟုတ်ကလားဘာကြောင့်တက္ကရာဒိဋ္ဌိခေါ်မလဲရှိတာတခြားသိတာတစ်မျိုးဖြစ်လို့ရှိတာကတက္ကရာရှိတယ်သိတာကပုဂ္ဂိုလ်တ attva လို့သိနေတယ်တက္ကရာဆိုတာယုံနဲ့နံမဟုတ်လားယုံနဲ့နံကိုယုံနံလို့မသိဘဲနဲ့ပုဂ္ဂိုလ်သတ္တဝါငါလို့သိနေတယ်ယောက်ျားမိန်းမလို့သိနေတယ်အဲ့ဒီအသိဟာပါဒိဋ္ဌိလဲတက္ကရာဒိဋ္ဌိဒီလိုဆိုတော့တက္ကရာဒိဋ္ဌိကောင်းသလားမကောင်းဘူးလားဘာကြောင့်ဟမ်အသိမှားမှုအသိမှားယုံနဲ့များမကောင်းဘူးလို့ပြောရမလားအတိမှားယုံနဲ့ပဲမကောင်းဘူးလို့ပြောရမှာလားပါတယ်ကိလေသာဖြစ်ခြင်းရဲ့အကြောင်းရင်းတရားဖြစ်လို့ဟုတ်ကဲ့လားတက္ကရာဒိဋ္ဌိပုဂ္ဂိုလ်တ attva ငါလို့ယူဆလာရင်အဲ့ဒီပုဂ္ဂိုလ်ကလိုခြင်းတယ်ဗာကိလေသာဖြစ်လားအဲ့ဒီပုဂ္ဂိုလ်ကစိတ်ဆိုးတယ်အဲ့ဒီပုဂ္ဂိုလ်ကမာနတက်တယ်အဲ့ဒီပုဂ္ဂိုလ်ကမနာလိုဘူးအဲ့ဒီပုဂ္ဂိုလ်ကဝန်တူတယ်အစရှိသည့်ဖြင့်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမားအမြင်မားအခြေခံပြီးတော့လောဘဒေါသစတဲ့ကိလေသာတွေဖြစ်ပေါ်လာသည်ဟုတ်ကဲ့လားအဲ့ဒါကြောင့်မို့ကိလေသာဖြစ်ပွားရာအကြောင်းရင်းဖြစ်လို့တက္ကရာဒိဋ္ဌိဟာဆင်းရဲရဲ့မူတရားအကြောင်းရင်းပဲမဟုတ်ဘူးလားဒါကြောင့်ကောင်းသလားမကောင်းဘူးလားမကောင်းဘူးဒုံဘာဥစဉ်နေလက်ဥသေးချာချီနော်လက်ဥသေးချာချီမှတရားတဲ့စိတ်ရောက်တာဒါတော့အတ္တဒိဋ္ဌိတဲ့ပုဂ္ဂိုလ်တ attva ငါလို့ယူဆတာဟာလူခန္ဓာကိုယ်မှာအမိတ်မွေးတဲ့အချိန်ကစပြီးတော့ပေတဲ့အချိန်အထိရုပ်ခန္ဓာနာမ်ခန္ဓာပေါင်းစုပါဝင်နေတဲ့လူလို့ခေါ်ရတဲ့ဒီအပေါင်းစုကြီးအမိတ်မွေးတဲ့အချိန်ကစပြီးတော့ပေတဲ့အချိန်အထိမပြတ်မစည်းပဲနဲ့တည်မြဲနေတယ်ယုတ်ခန္ဓာကြီးလည်းမပြတ်မစည်းတည်မြဲနေတယ်စိတ်လည်းပဲမပြတ်မစည်းတည်မြဲနေတယ်ဒါကြောင့်မလို့မပြတ်မစည်းပဲတည်မြဲနေတဲ့အမြဲရှိနေတဲ့ယုတ်ခန္ဓာနဲ့စိတ်ကိုစွဲပြီးတော့ငါလို့ဒီလိုယူဆတာမဟုတ်ဘူးလားပုဂ္ဂိုလ်တ attva လို့ယူဆတာမဟုတ်လားငါရှိလာတော့ပုဂ္ဂိုလ်တ attva လည်းရှိလာတယ်ဒီတော့ယုတ်ကိုမပြတ်မစည်းပဲအမြဲတည်နေတယ်လို့ယူဆတော့ယုတ်ကိုအတ္တလို့ယူဆ နာကိုမပြတ်မစည်းပဲတည်မြဲနေတဲ့အရာလို့ယူဆတော့သို့မဟုတ်စိတ်ကိုမပြတ်မစည်းပဲတည်မြဲနေတဲ့အယူလို့ယူဆတော့စိတ်ကိုအတ္တလို့ယူဆမြန်မာကတော့စိတ်ကိုအသက်လို့မယူဆဘူးလားယူဆတယ်ယုတ်ကိုအသက်လို့ယူဆတာကတော့များသောအားဖြင့်အိန္ဒိယသားတွေများတယ်အဲ့ဒါမိမိတို့တဏ္ဏမှာမပြည့်မစည်းပဲအမြဲတည်နေတဲ့စိတ်ဓိဗုဒ္ဓအသက်ကလေးရှိနေတဲ့အတွက်အသက်ရှင်နေတဲ့ငါအသက်ရှင်နေတဲ့ပုဂ္ဂိုလ်တတ္တဝါဒီလိုယူဆလာတာမဟုတ်လားအဲ့တော့အတ္တဒိဋ္ဌိအခြေခံပြီးတော့သက္ကာယဒိဋ္ဌိဖြစ်မလာဘူးလားအဲ့တော့အတ္တဒိဋ္ဌိနဲ့တက္ကာယဒိဋ္ဌိတူသလားမတူဘူးလားတူတယ်အဲ့ဒီအတ္တအစွဲဟာဘုဒ္ဓဘာသာမှတစ်ပါးဘုဒ္ဓဝါဒမှတစ်ပါးတခြားဘာသာအယူဝါဒအားလုံးမှပဲဒီအတ္တအယူအဆရှိတယ်နားလည်သလားဒီအတ္တယူဆဟာဘယ်မှာရှိလဲဘုရားဝါဒမှတပါတခြားဘာသာအယူဝါဒအလုံးမှရှိတယ်အထူးသဖြင့်တော့ဟိန္ဒူဗြဟ္မဏဘာသာမှာတော့အတ္တကိုအမွန်တမြထားတယ်လောကမှာအတ္တဟာအမြတ်ဆုံးပဲဒီအတ္တကိုသိရင်လောကကြီးကလွတ်မြောက်နိုင်ပြီဒါကြောင့်မလို့ဟိန္ဒူယောဂသမထကမ္မထာနေရဲ့ရည်ရွယ်ချက်ကအတ္တရှားဖွေရေးရည်ရွယ်ချက်ပဲလူသဏ္ဍာန်မှာရှိတဲ့အတ္တကိုတွေ့အောင်ရှားဖွေရေးရည်ရွယ်ချက်ပဲယောဂသမထကမ္မထာအာထုတ်လို့မိမိတို့တဏ္ဍာမှာအတ္တကိုတွားတွေ့ပြီဆိုလို့ရှိရင်တရားကိစ္စပြီးပြီတန္တရာဝတ်ကလွတ်သွားပြီ။ဘာကြောင့်အမွန်တမြထားတယ်လဲလို့ဆိုတော့ဟိန္ဒူဗြဟ္မဏအယူဝါဒအရာလောကကြီးတတ္တလောကခေါ်တဲ့ကောင်းကင်မြေရေလေသစ်ပင်တောတောင်တွေမရှိသေးမိ။ဩကာသလောကခေါ်တဲ့ကောင်းကင်မြေရေလေသစ်ပင်တောတောင်တွေမရှိသေးမိ။တတ္တလောကခေါ်တဲ့တတ္တဝါတွေမရှိသေးမိ။လောကကြီးဟာဟာလာဟင်းလင်းကြီးဘယ်သူပဲရှိတယ်လဲဆိုတော့မြမဘုံမှာမဟာမြမကြီးပဲရှိတယ်မဟာမြမကြီးပဲရှိတော့အဲ့ဒီမဟာဗြဟ္မာကြီးကပထမမြေကြီးဖြန့်ဆင်းလိုက်တယ်မြေကြီးဖြစ်စေဆိုမြေကြီးမြေပြင်ကြီးဖြစ်လာနောက်ရေပြင်ဖြစ်စေလို့ဖြန့်ဆင်းလိုက်တယ်သမုဒ္ဒရာတွေမြစ်တွေချောင်းတွေဖြစ်လာနောက်ကောင်းငင်ဖြစ်စေလို့ဖြန့်ဆင်းလိုက်တယ်ကောင်းငင်ကြီးဖြစ်လာနာသစ်ပင်တောတောင်တွေဖြစ်စေလို့ဖြန့်ဆင်းလိုက်တဲ့သစ်ပင်တောတောင်တွေဖြစ်လာအဲ့ဒါလိုနဲ့တဖြည်းဖြည်းဖြန့်ဆင်းလိုက်တာဩကာသလောကကြီးဟာတတ္တဝါတွေနေနိုင်တဲ့အခြေအနေဖြစ်လာတော့မှတတ္တဝါတွေဖြန့်ဆင်းလိုက်တယ်ဘယ်သူကလဲမဟာဗြဟ္မာကအဲ့ဒီမဟာဗြဟ္မာကိုပရမအတ္တလို့ခေါ်တယ်သူတို့ခေါ်နေဆိုပရမတမခေါ်တယ်ပါဠိကတော့ပရမတ္တယမယံခလည်းကွဲပြီးပရမအတ္တလို့ခေါ်တယ်ပရမအတ္တဆိုတာမြင့်အမြင့်မြတ်ဆုံးသောအတ္တကြီးတဲ့ဒီမဟာဗြဟ္မာကြီးကိုတတ္တဝါတွေဖြန့်စင်းတော့စဖြန့်စင်းသားမှာတတ္တဝါတွေဟာမလောက်ရှားမသွားလာနိုင်သေးဘူးအဲ့ဒီတည်းမှာပရမအတ္တကတတ္တဝအသီးသီးရဲ့သဏ္ဍာန်မှာအတ္တလေးအသီးသီးတွင်တွင်ပေးလိုက်တယ် တတဝါဆိုတာတရိသန်နေရောလူတွေရောနတ်တွေရောမြမာတွေရောရှိမှာပေါ့လေအဲဒါလို့အတ္တလေးအသေးသေးသွင်းပေးလိုက်တဲ့အခါကျတော့မှတတဝါတွေဟာအသက်ရှင်ပြီးတော့သွားလာလှုပ်ရှားတယ်အသက်ရှင်ပြီးသွားလာလှုပ်ရှားတော့စဉ်းစားကြည့်ပါဘာကြောင့်အသက်ရှင်ပြီးသွားလာလှုပ်ရှားတာလဲအတ္တကလေးရှိလာလို့ဘုသူတဏ္ဍာမှာလဲတတ္တဝါရဲ့သဏ္ဍာန်မှာဒါဖြင့်ဒီတတ္တဝါဘယ်တော့မှရှင်ရာကနေသေသွားမလဲဟမ်အတ္တမရှိတဲ့အခါဟုတ်ကဲ့လားရှင်ရာကနေသေသွားမယ်ဒီအတ္တဟာဘလို့ပုံပန်းသဏ္ဍာန်ရှိတယ်လဲဆိုတော့အယူဆအမျိုးမျိုးပဲတချို့ကအတ္တမှာပုံပန်းသဏ္ဍာန်မရှိဘူးတဲ့အတ္တဟာမုံညင်းစေလောက်သိနေတယ်တဲ့သူဟာနှလုံးသားထဲမှာနေတယ်တဲ့တချို့ဟိန္ဒူပြမနာအယူဆကြတော့အတ္တဟာတဲ့တတ္တဝါရဲ့ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတယ်တဲ့သဗ္ဗပြာပိတစ်ခုလုံးမှာပြန့်နှံ့နေတယ်တဲ့ဒါကြောင့်မလို့ခန္ဓာကိုယ်သေးရင်အတ္တသေးတယ်ခန္ဓာကိုယ်ကြီးရဲ့အတ္တကြီးတယ်ဒီလိုဆိုရင်ခန္ဓာကိုယ်လှရင်အတ္တလှရမှာပေါ့ဒါဖြင့်ခန္ဓာကိုယ်အယုတ်ဆိုးရင်ဒါလည်းအတ္တလည်းလှမလားကြည့်သေးတာနော်အဲ့ဒီတန်းဆိုအဲ့ဒီလည်းကြည့်ရမှာပဲဒါပေမဲ့တချို့ကြတော့လည်းပဲအတ္တဆိုတာအထယ်ကိုတရမရှိပါဘူးတဲ့ပါတိတခုပါပဲတဲ့မဟာဗျမတွင်းပေးလိုက်တဲ့အချိန်ကစပြီးမပြတ်မစည်းပဲတည်နေတဲ့ပါတိလေးတခုပဲတဲ့အဲ့ဒီပါတိကြီးဟူသောအတ္တဟာဘယ်တော့မှမပြတ်စည်းဘူးတဲ့ဖြည့်စည်းလို့လည်းမရဘူးတဲ့ဒါကြောင့်မလို့တတ္တဝရဲ့ဘဝတဘဝလုံးဒီအတ္တဟာတတ္တဝရဲ့သဏ္ဍာန်မှာရှိနေပြီးတော့နောက်ဆုံးတတ္တဝရဲ့ခန္ဓာကိုအိုမင်းဆွေးမြေ့လို့သေးတဲ့အခါကျတော့ဒီခါလဲအတ္တကမသေးသေးဘူးတဲ့မသေးသေးပဲနဲ့သေသွားတဲ့ခန္ဓာကိုယ်ကဒီအတ္တထွက်သွားပြီးတော့တဲ့နောက်ခန္ဓာကိုယ်အတ္တတစ်ခုကိုပြောင်းယူပြီးတော့တဘောကစခန်းသွားပြန်နေတဲ့အဲဒါဥပမာနဲ့ပြလို့ပြလဲလို့ဆိုတော့ငါတကောင်တစ်ပင်တစ်ပင်နားနေတယ်တဲ့အဲ့ဒီတစ်ပင်ကိုလှဲလိုက်တဲ့အခါကျတော့ဒီငှက်ပဲရောက်သွားတော့ပြန်ပြေးသွားလားအဲတခြားတစ်ပင်ပေါ်ပြောင်းပြီးနေတယ်နားတယ်တဲ့အဲ့ဒီအပင်ကိုလှဲလိုက်ပြန်တော့လဲနောက်တစ်ပင်တစ်ခါပြန်နားပြန်နေတဲ့အဲ့ဒီတစ်ပင်လှဲလိုက်ပြန်တော့လဲနောက်တစ်ပင်နားပြန်နေတဲ့အဲ့ဒီအတိုင်းပဲတဲ့အတ္တကိုယ်တိုင်ကတော့ဘယ်တော့မှမပြတ်မစည်းဘူးတဲ့သူဝင်အောင်ရဖြစ်တဲ့ရုပ်ခန္ဓာကိုပြည့်စည်းလို့သေခြေသွားရဲ့သေခြေပြည့်စည်းတဲ့ခန္ဓာကိုယ်ကနေပြီးတော့နောက်ရုပ်ခန္ဓာအတ္တတစ်ခုယူပြီးတဘောဝသဘောတဘောဝသွားပြောင်းသွားပြန်မယ်တဲ့အဲ့ဒီဘဝကအဲ့ဒီရုပ်ခန္ဓာပြည့်စည်းလို့သေသွားပြန်တော့လေနောက်တဘောဝတစ်ခါဒီအတ္တသွားပြန်မယ်ဒီလိုနဲ့အတ္တဟာတဘောဝပြီးတဘောဝသွားလိုက်တာတဲ့နောက်ဆုံးမှအတ္တကိုသိကြောင်းတွေ့ကြောင်းဖြစ်တဲ့ယောဂကမ္မထာနေအာထုတ်တော့ယောဂခေါ်တဲ့သမထကမ္မထာနေရဲ့စွမ်းအားနဲ့အတ္တရဲ့သဏ္ဍာန်မှာညှိကနေတဲ့လောဘဒေါသမောဟဆိုတဲ့ကိလေသာအငြိအကျေးတွေစင်ကြဲသွားတယ်ကိလေသာအငြိအကျေးတွေစင်ကြဲသွားတော့အတ္တဟာဖြူစင်တောက်ပြောင်းလာတဲ့ကိလေသာအငြိအကျေးစင်ကြဲသွားလို့ဖြူစင်တောက်ပြောင်းလာတဲ့ဒီအတ္တဟာအဲ့ဒီဘဝမှာတော့သူဝင်အောင်ရခန္ဓာကိုယ်ပြည့်စည်တော်လည်းပဲသူဟာနောက်တဘဝသူမပြောင်းတော့ဘူးတဲ့ဘယ်ရောက်သွားလဲဆိုတော့မဟာဗျမခေါ်တဲ့ ਪਰ မအတ္တစီပြန်ရောက်သွားတယ်တဲ့ဘာလို့ရောက်သွားလဲဆိုတော့ကိလေသာအငြိအကျေးစင်ကြဲသွားလို့တဲ့မဟာဗျမပရမပထမသွင်းပြလိုက်တော့မှလည်းစဉ်စဉ်ကြဲကြဲအတ္တလေးသွင်းပြလိုက်တာတဲ့ နောက်တတ္တဝါရဲ့တဘောသည်တဘောသံသရာလည်းရင်းနဲ့လောဘဒေါသမောဟဆိုတဲ့အငြိအကြေးတွေကတ်လာပြီးတော့နောက်အဲ့ဒီအငြိအကြေးစင်ကြဲကြောင်းဖြစ်တဲ့ယောဂဆိုတဲ့သမထကမ္မထာနေအာထုတ်တော့နောက်ဆုံးမှာအတ္တရဲ့တဏ္ဏမှာရှိတဲ့လောဘဒေါသကိလေသာအငြိအကြေးတွေစင်ကြဲလို့တောက်ပြောင်သွားတော့အတ္တဟာနောက်တဘောသူမကူတော့ဘူးတဲ့ဘယ်ရောက်သွားမဟာဗိမာန်နဲ့ပြန်ပေါင်းထုတ်လိုက်တယ်တဲ့။ဘာလုပ်လိုက်တယ်ဟမ်အဲ့ဒီမဟာဗိမာန်နဲ့ပြန်ပေါင်းထုတ်တာကိုတင်တဂရိုက်စကားဟိန္ဒူစကားပါဠိစကားအရာယောဂလို့ခေါ်တယ်။ယောဂဆိုတာရှင်းသတ်ခြင်းရှင်းတွဲခြင်းပူးပေါင်းခြင်းအဲ့ဒီအဓိပ္ပာယ်ရအဲ့ဒါကြောင့်မလို့အတ္တမဟာဗိမာန်နဲ့ပြန်ပြီးပူပေါင်းနိုင်ရေးအတွက်အားထုတ်တဲ့ကမ္မထံကိုယောဂကမ္မထံလို့သူတို့ခေါ်တယ်။သမထကမ္မထံတစ်မျိုးပေါ့။ဒါပေမဲ့သူတို့နောက်ပိုင်းကျတော့ယောဂတွေအမျိုးမျိုးဖြစ်လာပါတယ်။ယောဂအမျိုးမျိုးဖြစ်လာတယ်။အဲ့ဒါတွေကတော့ဒီမှာမလို့အပေါင်းထားကြစို့။အဲ့လိုအတ္တဟာသန္ဓရာကိလေသာအငြိအကြေးမစင်ကြယ်လေလို့တဘဝပြီးတဘဝကူးပြောင်းသွားလာနေရတာကိုတန္တရာလို့ခေါ်တယ်။ဘာတန္တရာလဲ။ဟိန္ဒူတန္တရာ၊ဗြဟ္မဏတန္တရာ၊ဘုရားတန္တရာမဟုတ်ဘူး။ဘုရားဘာသာကောတဘဝပြီးတဘဝမသွားဘူးလား။အဲဒီတဘဝပြီးတဘဝသက္ခတခါဖြစ်နေတာကိုပဲတန္တရာခေါ်တာမဟုတ်လား။တန်သက္ခတခါတရာဖြစ်နေတဲ့တရားဘာလို့လဲဆိုတော့ယုတ်နေတာ။သန္ဓရာထခန္ဓာကဖြစ်နေတဲ့တရားဒီတဘောနဲ့လည်းမပြီးဘူးနောက်ဘဝထဖြစ်နောက်ဘဝထဖြစ်နောက်ဘဝထဖြစ်နောက်ဘဝထဖြစ်နေထခန္ဓာကဖြစ်တာ။သန္ဓရာအဲ့ဒီဟိန္ဒူဗြဟ္မဏသန္ဓရာကတော့မဟာဗြဟ္မာသွင်းပြလိုက်တဲ့အတ္တလေးဟာမပြတ်မစီပဲတဘောတည်းတဘောကူးပြောင်းကူးပြောင်းပြီးတော့ယုတ်ခန္ဓာအတိအတိယူပြီးတော့ဘဝတည်းထူထောင်ထူထောင်ပြီးသွားတာကိုပဲသန္ဓရာလို့ခေါ်တယ်သူလည်းထခထခဖြစ်တာပဲမြတ်စွာဘုရားကဘဝဟောင်းကနေပြီးတော့ဘဝသစ်ကိုအတ္တကမပြတ်မစည်းပဲနဲ့ကူးပြောင်းပြီးတော့ဘဝသစ်ရုပ်ခန္ဓာနဲ့တွဲပြီးတဘဝဆက်ဆံသွားတယ်ဆိုတာကိုမြတ်စွာဘုရားကအဲ့ဒါဒိဋ္ဌိတဲ့အယူမှားနေတာတဲ့အသိဉာဏ်မှားနေတာတဲ့ဘဝဟောင်းကနေပြီးတော့ဘဝသစ်ကိုအတ္တမပြတ်မစည်းပဲနဲ့ကူးပြောင်းသွားပြီးတော့ဘဝသစ်ရုပ်ခန္ဓာနဲ့တဘဝသက္ခံသွားတာအဲ့ဒါမြတ်စွာဘုရားကဒိဋ္ဌိတဲ့ပါရုံဒိဋ္ဌိဆိုတာအယူမှားတာအသိဉာဏ်မှားတာတဲ့ဘာဒိဋ္ဌိလဲဆိုတော့သတ္တတဒိဋ္ဌိတဲ့သတ္တတဆိုတာတည်ငြဲခြင်းလို့အဓိပ္ပာယ်ရတယ်တည်ငြဲခြင်းလို့အဓိပ္ပာယ်ရတယ်။ဒါကြောင့်သတ္တရဒိဋ္ဌိဆိုတာတည်ငြဲအယူမှတည်ငြဲအယူမှတည်ငြဲအယူမှဆိုတာအတ္တဟာမပြတ်မစည်းပဲနဲ့ဒီဘက်ဘဝရုပ်ခန္ဓာကထွက်သွားပြီးတော့နောက်တဘဝကူးသွားပြီးတော့နောက်တဘဝရုပ်ခန္ဓာအသစ်မှဝင်ပြီးတော့တဘဝသက္ခံသွားတယ်ဆိုတော့အတ္တဟာပြည့်စည်သလားမပြည့်စည်ဘူးလားမပြည့်စည်တော့သူ့ကိုတည်မြဲတယ်လို့ခေါ်ရတယ်မဟုတ်လားဒါကြောင့်မလို့အဲ့လိုမပြည့်မစည်ပဲတည်မြဲလျက်နောက်တစ်ဘဝကိုအတ္တကူးပြောင်းသွားတယ်ဆိုတော့အယူအဆကိုသတ္တရဒိဋ္ဌိတည်မြဲအယူမှားတယ်ဘာအယူမှားတော့တည်မြဲအယူမှားတယ်ဆက်အယူမှားလို့ကမဆိုနိုင်ဘူးလားဒီတဘဝနဲ့ဟိုဘဝဟောင်းနဲ့ဘဝသည်ဆက်နေတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်လားဘယ်သူကဆက်ပြီးတာအတ္တကဆက်ပြီးတာဆက်อยู่မှာနောက်တချို့ကြတော့နောက်ဘဝဆိုတာမယုံကြည်ဘူးဒါမရှိနိုင်ဘူးလူဟာသေပြီးပြီးတာပဲသေပြီးမြည်ကြီးဖြစ်ပဲပြီးတော့ဘာမှမရှိဘူးသေပြီးတဲ့နောက်ဒါကြောင့်နောက်ဘဝဆိုတာမရှိတဲ့အတွက်လည်းပဲအရင်ဘဝဆိုတာလည်းမရှိခဲ့ဘူး။ဘာဖြစ်လို့တော့ ဟဲ့နောက်ဘဝမှာမရှိရင်ယင်ဘဝဆိုတာရှိမလားဟဲ့အယင်ဘဝဆိုတာလည်းမရှိဘူးတဲ့မရှိခဲ့ဘူးတဲ့ဘာကြောင့်လဲဆိုမမြင်ရလို့တဲ့ seeing is believing ဆိုတာသိတယ်မလားမျက်စိနဲ့တတ်တတ်အာမြင်ရမှာပဲယုံတယ်ဆိုတာအဲ့ဒါအဲ့ဒီပုံစံတွေပေါ့အဲနောက်ဘဝကျတော့တို့မျက်စိနဲ့တတ်တတ်အာမြင်ရလားမမြင်ရဘူးဒါကြောင့်မရှိဘူးရှိဘဝလည်းမျက်စိနဲ့တတ်တတ်အာအသူတို့မမြင်ရဘူးဒါကြောင့်မရှိဘူးဟုတ်ကဲ့လားဒါဖြင့်သူတို့လေရောမျက်စိနဲ့တတ်တတ်အာအမြင်ရရလားဒါဖြင့်လေလည်းမရှိဘူးပေါ့ဒီတော့မျက်စိနဲ့မြင်ရတယ်ဆိုတာနံတရားကိုမြင်ရတာလားယုတ်တရားကိုမြင်ရတာလားဒါဖြင့်အဲ့ဒီလူတွေရဲ့အယူအဆအရာနံပရဏာလားယုတ်ပရဏာလားအဲ့ဒါ materialism ခေါ်တယ်ဘာလိဇင်းလဲ materialism ဘာတော့အဓိပ္ပာယ်ယုတ်ဝါဒယုတ်ကလည်းအမှန်ရှိတယ်ဆိုတဲ့အယူဝါဒနန်းဆိုတာမရှိဘူးသူတို့ဘလောက်ဆိုသလဲဆိုလို့ရှိရင်နန်းမရှိရင်အခုလူတွေသိနေတဲ့အသိစိတ်တွေဟာဘာလဲလို့ဆိုတော့ဒါရုပ်ရဲ့အမှုဆုံးသောအဆင့်နဲ့ဗျာရုပ်ရဲ့အမှုဆုံးသောအဆင့်နဲ့အဲ့ဒါရုပ်ရဲ့အမှုဆုံးသောအဆင့်ကိုနံလို့ခေါ်တာတဲ့အခုတော့ပြိုကျပြည့်စည်ကုန်ပါပြီဒီဝါဒတဲ့တို့ပထမစလာတဲ့နိုင်ငံမှာကပြိုကျပြည့်စည်ကုန်ပြီသွားပြီမကြခင်ကပဲလွန်ခဲ့တဲ့ရက်နှစ်ပတ်လောက်ကပဲဆိုဗီယက်ရုရှားမှာလေသွားကုန်ပြီသွားကုန်ပြီအဲ့ဒီကသွားရင်နောက်ဟိုကလည်းသွားမှာပဲဟုတ်ဘူးလားဘာအရင်လဲတော့ဘာဖြစ်တယ်ဟမ်အပြားအထင်းဖြစ်တယ်ဖြစ်မှာပဲအဲ့ဒါဘာခေါ်လဲဘာဖြစ်လာလဲဆိုတတ္တဝါတွေကံထလာတာဟုတ်ဘူးလားတတ္တဝါတွေကံထလာတာပြန်ပြီးကံကောင်းလာပြန်ပြီရာချာမှာဆိုလို့ရှိရင်84နှစ်ပတ်လုံးကံဆိုးခဲ့တာအခုမှတခါပြန်ပြီးတော့ကုသကံကြိုးပေးဖို့ရအလှက်ပြန်ပြီးပေါ်လာအဲ့ဒီလက်ဝဲဝါဒသမားတွေပေါ့ယုတ်တာလည်းအမှန်ရှိတယ်နန္တရားဆိုတာယုတ်ရဲ့အမြင့်ဆုံးအမှုဆုံးသောအပိုင်းအဆင့်ပိုင်းအဆင့်ကလေးပဲတဲ့